သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြက်မြ January 26ရက်နေ့ဟာ Australian Day အနေနဲ့ပျော်ပွဲရှင်ပွဲများကျင်းပကြသလိုဌာနေတိုင်းသားများကတော့ဒါကသူတို့နိုင်ငံကိုကျူးကျော်ခံရတဲ့နေ့ဆိုပြီးဝင်နေသောနေ့အနေနဲ့ကျင်းပကြပါတယ်။ဒါကြောင့် Australian Day ဟာဘလို့ပေါ်ပေါက်လာလဲဆိုတာကိုကြည့်ကြအောင်ပါ။ Australia ရဲ့အမျိုးသားနေ့ဟာနိုင်ငံရဲ့အထိတ်ကိုလိုနီဖြစ်ပေါ်လာတဲ့အပေါ်မှာအရင်ခံထားတာဖြစ်ပါတယ်။အဲ့ဒီနေ့ဟာ1988ခုနှစ် January 26ရက်နေ့မှာ British ပထမဆုံးရေတပ်သင်္ဘောဆက်ဒဇင်ကိုဘုရင်ခန် Arthur Phillip ကဦးစီးလာပြီး Port Jackson ထဲကိုဝင်ရောက်လာပါတယ်။နောက်တော့ Sydney ကိုမှ British အလံကိုစိုက်ထူတဲ့နေ့ဖြစ်ပါတယ်။ဌာနေတိုင်းသားအများစုကကျူးကျော်ဝင်ရောက်လာတဲ့နေ့သို့မဟုတ်ရှင်သန်နိုင်ရေးနေ့လို့သတ်မှတ်ခဲ့ကြပါတယ်။အချိန်လေးရွှေ့ပြောင်းလာတာနဲ့အညီဩစတြေးလျနေရဲ့အတိတ်ပဲဆိုတာကဘာလဲဆိုတာကိုထပ်မံကြည့်ဖို့လိုအပ်လာနေပါတယ်။19ရာစုနှစ်အစောပိုင်းကဩစတြေးလျနေကိုစီဒနီမှာလူအုပ်စုငယ်တစုကပထမဆုံးကျင်းပခဲ့တာဖြစ်ပါတယ်။ဒါဝင်မျိုးကိုအခြေခံထားတဲ့သမိုင်းပညာရှင်ဒေါက်တာအလစ်စဘစ်ကွမ်က Celebrating Australia: A History of Australia Day ဆိုတဲ့စာတမ်းကိုရေးသားခဲ့သူဖြစ်ပါတယ်။January 26ရက်နေ့ရဲ့ရည်ရွယ်ချက်ကိုသူမကအခုလိုရှင်းပြထားပါတယ
် What was called First Landing Day or Foundation Day was to celebrate with a dinner in Sydney the beginning in 1788 of British settlement in New South Wales
ပထမဆုံးစိတ်ကောင်းမှုစနေနေ့သို့မဟုတ်တည်ထောင်တဲ့နေ့လို့ခေါ်တဲ့ဟာက New South Wales မှာ1988ခုနှစ်ကBritish အခြေချစတင်ခဲ့တာကိုစီနီမာညနေစာစားပွဲနဲ့ကျင်းပခဲ့တာပါ။ဒါကြောင့်သူတို့ကကိုလိုနီရှင်သာနိုင်ဖို့အတွက်စိုးရိမ်နေကြပါတယ်။ဘာကြောင့်လဲဆိုတော့မလွယ်ကူခဲ့လို့ပါ။ပြီးတော့အဲ့ဒါကစီနီကိုဗဟိုပြုခဲ့တာပါ။သူတို့ကကြီးပွားကျယ်ဝတိုးတက်လာမှုဩစတြေးလျကိုမြန်နိုးမှုသူတို့ခေါ်တာကကျွန်တော်တို့နေထိုင်တဲ့မြေကိုဆင်နွှဲကျင်းပတာဖြစ်သလိုတစ်ချိန်တည်းမှာသူတို့ချင်းမြတ်နိုးစွာခေါ်တဲ့ The Mother Country အဲ့ဒါကဗြိတိန်ကိုဆိုလိုတာပါဒုတိယကမ္ဘာစစ်ပြီးမှဥရောပမှာပြောင်းရွှေ့နေထိုင်တာမှုတို့ကြောင့်ဩစတြေးလျတွေတယောက်နဲ့တယောက်ဆက်ဆက်တဲ့အခါမှာယုံကြည်ပြေးဝမှုရှိဖို့အထောက်အကူလိုအပ်တယ်ဆိုတာကို Federal ဆိုအားကသဘောပေါက်လာမိတယ်လို့ဒေါက်တာ Elizabeth Kwan ကဆိုပါတယ်သူမက
There still had to be an acknowledgement that it had begun as a British settlement, but there was a greater urgency to acknowledge the contributions that were coming from all over the world, as well as
British တွေနေသစ်မှာအခြေချဖို့စတင်နေဆိုတာကိုသူတို့အသိမှတ်ပြုရမှာဖြစ်ပြီးအဲ့ဒီမှာကဘာတစ်ခုလုံးကလာရောက်ပြီးဖြည့်ဆည်းပေးတာနဲ့တစ်ချိန်တည်းမှာထာနေတိုင်းသား Aboriginal တို့ကိုလည်းအရေးတကြီးအသိမှတ်ပြုဖို့လိုအပ်လာပါတယ်။ဒါကြောင့် Australia Day ကိုဟန်ချက်ညီအောင်ဖြစ်ဖို့ကြိုးစားတာကိုတွေးရပြီးတစ်ချိန်တည်းမှာပညာရေးကိုလည်းရောင်းပြဟပ်ဖို့ဒါကြောင့် Australia Day ဟာဘယ်မျိုးစုံကနေဝင်ရောက်လာတာကိုတွေးကြရပါတယ်။1988ခုနှစ်မှာတော့ပြည်내နဲ့အုပ်ချုပ်ခန်းနေမြေအားလုံးက Australia Day ကို January 26ရက်နေ့မှာအစိုးရရုံးပိတ်ရဲ့အနေနဲ့ပြုလုပ်ကျင်းပဖို့သဘောတူညီခဲ့ကြပါတယ်။အမျိုးသား Australia Day Council ကနေကျင်းပပွဲတွေစုချင်းမြင့်တာတွေကိုတာဝန်ယူခဲ့ပါတယ်။2016ခုနှစ်ကလေလာဆန်းစစ်မှုအရအဲ့ဒီနေ့ဟာလူတွေအတွက်ဘာအထိတ်ပဲရလဲဆိုတာကို Council ရဲ့ CEO Chris Kirby ကယခုလိုဝင်ငှပေးထားပါတယ်။၎င်းက
And it showed that what most people are celebrating on Australia these days is, you know, how lucky we are to live somewhere like Australia. It was really about bringing together friends and family.
Australia Day မှာအများစုကဘယ်လိုကျင်းပလဲဆိုတာကိုပြသထားပါတယ်။ဒီနေ့မှာတော့ Australia လိုနေရာမှာကျွန်တော်တို့နေရတာဘလောက်ကံကောင်းလဲဆိုတာကိုပါ။မ မိတ်ဆွေတွေနဲ့မိသားစုတွေကိုအတူပူးပေါင်းလာစေပြီးအထင်မှတ်ပွဲကျင်းပပြီးဒီနေ့မှချိတ်ဆက်မိတာလူတော်များများကဩစတြေးလျမှာကျွန်တော်တို့ရရှိတဲ့လွတ်လပ်မှုကိုပြောဆိုကြပါတယ်အထူးသဖြင့်မြန်မာတဲ့အရေးအတွက်နဲ့ဩစတြေးလျဖြစ်လာစလူတွေနဲ့ရောက်ခွာစ migrant တွေကအခွင့်အလမ်းတွေနဲ့လွတ်လပ်မှုတို့ကိုတကယ်တမ်းကျင်းပကြတာဖြစ်ပါတယ်မျက်မှောက်ခေတ်ဩစတြေးလျဒေးကိုတော့နိုင်ငံတခြားမှာစမ်းသစ်တဲ့နီလန်းတွေနဲ့ကျင်းပကြပါတယ်တခြားနိုင်ငံတွေမှာလို့ကျွန်တော်တို့အမျိုးသားနေကမတူပဲတကယ်တမ်းမှာတော့စိတ်ပြေလက်ပြောင်းနဲ့လူတွေသူတို့စိတ်ပါတာကိုလောက်ကြတယ်လို့ Chris Kirby ကဆိုပါတယ်ဩစတြေးလျဒေးမှာနိုင်ငံသားခံယူပွဲတွေကိုနိုင်ငံတဝမ်းမှာကျင်းပပြုလုပ်ကြပါတယ်ဒီလိုဒီနေ့မှာနိုင်ငံသားခံယူပွဲတွေလုံဆောင်ဖို့အတွက် immigration ဌာနကအားပေးခဲ့ပါတယ်ဩစတြေးလျဒေးအချိုနေ့မှာလူထုနဲ့နိုင်ငံအတွက်သိသာထင်ရှားစွာအကျိုးပြုသူများကိုဝန်ကြီးချုပ်ကဆုချီးမြှင့်ပါတယ်သို့တော်လည်း January 26ရက်နေ့ကိုနိုင်ငံရဲ့ပထမဆုံးလူမျိုးတွေအတွက်ကကျူးကျော်ဝင်ရောက်တဲ့နေ့သို့မဟုတ်ရှင်သန်နိုင်ရေးနေ့ဗြိတိန်ကကော်လိုနီလုပ်တဲ့နေ့အနေနဲ့ထင်မှတ်ထားကြပါတယ်။ဒေါက်တာချဲလ်စီဘော်နာဩစတြေးလျတောင်ပိုင်းပင်လယ်ကျွန်းကမူနာဂါဟီလ်လူမျိုးစုကဖြစ်ပြီးကွင်းစ်တန်တက္ကသိုလ်ကအဘော်ရီဂျီနယ်နဲ့တော်ရစ်စထရိတ်ကျွန်းလေလာသင်ကြားမှုမှာဟောပြောပေးသူဖြစ်ပါတယ်။သူမက
The fact that it is insisted that we celebrate a day whichat worst has been a day of mourning for Indigenous people, and at best a celebration of our survival in a world that was an intent on destroying our.
ကျမတို့ကိုကျင်းပပွဲမှာပါဝင်ဖို့တောင်းဆိုတာကတကယ်တမ်းမှာဌာနေတိုင်းသားများအတွက်အဆိုးဆုံးဆိုရရင်တော့ဝင်နေတဲ့အထိမ်းမှပြီးတော့အကောင်းဆုံးပြောရရင်တော့ကျမတို့ကဘာမှာရှင်သန်လက်ရှိတာကိုကျင်းပဖို့ပါဒီလိုရည်ရွယ်ချက်ရှိရှိနဲ့ကျမတို့နေထိုင်မှုပုံစံကိုဖြည့်ဆည်းပစ်ခဲ့ပါတယ်။တခြားပိုကောင်းတဲ့နေ့ပုံမပါဝင်နိုင်တဲ့နေ့ဒီနိုင်ငံရဲ့အစိတ်အပိုင်းအနေနဲ့အားလုံးပါဝင်ကျင်းပနိုင်မဲ့နေ့ကိုနိုင်ငံတစ်ခုအနေနဲ့လုပ်နိုင်တယ်ဆိုတာကသိကြပါတယ်။ယခုလိုရောထွေးခံစားမှုကို Chris Kirby ကအသိမှတ်ပြုပါတယ်။၎င်းက
What's important is that Australia Day isn't about telling peopleHow they should feel, or whether they should get involved, or whether they should celebrate. It really is, from our point of view, a day where people should choose how they want to mark the day. And it really is.
ဘာကအရေးကြီးတယ်ဆိုရင် Australian Day ဟာဘလို့ခံစားရမလဲ ဒါမှမဟုတ်ဘလို့ပါဝင်ဆင်နွှဲရမလဲ သို့မဟုတ်ကျင်းပရမလဲလို့တခြားလူတွေကိုပြောနေတာမဟုတ်ပါဘူး။တကယ်တမ်းမှာတော့ကျွန်တော်တို့အမြင်ကတော့လူတွေသူတို့ဒီနေ့ကိုဘလို့ကျင်းပလို့တဲ့ဆိုတာကိုရွေးဖို့ပြီးတော့တကယ်တမ်းကျွန်တော်တို့အတွက်ကကျွန်တော်တို့ရဲ့အတိတ်ကာလကိုရောင်ပြန်ဟပ်ဖို့တစ်ချိန်တည်းမှာကျွန်တော်တို့ဘယ်ရောက်နေပြီလဲနဲ့နိုင်ငံအတွက်ဘလို့အနာဂတ်မျိုးရှိလဲဆိုတာကိုကြည့်ကြဖို့ဖြစ်ပါတယ်ဒေါက်တာချဲလ်စီဘွန်ကနိုင်ငံအလိုက်ဩစတြေးလျဒေးကျင်းပပွဲကိုနောက်တည့်မှာလှုပ်တင်တယ်ထင်တယ်လို့သူမကဆိုပါတယ်ပြောင်းလဲဖို့ပြက်ကွက်ခဲ့ရင်ထာနေတိုင်းသားများနဲ့တခြားဩစတြေးလျတွေရဲ့ခံစားမှုကိုလျှို့ပြရရောက်မယ်လို့ဆိုပါတယ်။ဒေါက်တာအလစ်ဘက်ခွမ်းကတော့အဲ့ဒီနေ့ဟာဒီနေ့ဩစတြေးလျလူထုကိုရောင်ပြဟတာကပုံမဖော်ပြနေတယ်လို့ဆိုပါတယ်။သူမက
As we've seen from the evolution of Australia Day, it has been a work in progress and the day and governments have responded to the way Australian society has changed.
ဩစတြေးလျဒေးတစားတစားပြောင်းလဲတိုးတက်လာတာကိုကျမတို့မြင်တွေ့နေရပါတယ်။ဒါကတိုးတက်မှုအတွက်လှုပ်ဆောင်နေတာဖြစ်ပြီးဩစတြေးလျလူမှုအသိုင်းအဝိုင်းကပြောင်းနေမှုကိုအစိုးရကတုံ့ပြန်လာတာဖြစ်ပါတယ်။တချို့နေရာမှာတော့အရန်ကိုနှေးကွေးနေပါတယ်။ဒါပေမဲ့တိုးတက်ဖို့လောက်ကန်နေစေဖြစ်ပါတယ်။ကျမတို့ပုံမဆွေးနွေးပြီးလူတိုင်းပါဝင်ဆွေးနွေးနိုင်မယ်ဆိုရင်ပိုကောင်းမှာပါ။သောတာရှင်များခင်ဗျာ။ဒါကဌာနေတိုင်းသားများအတွက်ထိလွယ်ရှလွယ်တဲ့ကိစ္စတစ်ရပ်ဖြစ်တဲ့အတွက်ကျွန်တော်တို့တွေတိုင်းပြည်ရှေ့တိုးနိုင်ဖို့အတွက်ရင်းချက်စွာဆွေးနွေးကြမယ်ဆိုရင်အားလုံးအတွက်အဆင်ပြေနိုင်မှာဖြစ်ကြောင်းပြောဆိုရင် SPS သတင်းဌာနကအေမီချင်းယူဝိုင်းရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်ပါတယ်။နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio, Digital TV, Online, ဒါမှမဟုတ် SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ